မြန်မာစစ်ကောင်စီနဲ့တွေ့လက်အောက်ခံပြည်သူစစ်အဖွဲ့တွေဟာအရသာပြည်သူတွေနေထိုင်နေတဲ့နေရာတွေကိုဘုံကျဲတိုက်ခိုက်တာကျေးရွာတွေကိုမီးရှို့တာလို့စစ်ရာဇဝန်တွေပို့ပြီးတော့ပြောင်ကျကျတိုးလုံလာနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလှုပ်လှတဲ့စုံစမ်းစစ်ဆေးရေးရနေရအဖွဲ့တပတ် I တပတ် M ကထုတ်ပြန်ပါတယ်တပိုင်တပိုင်အမြင့်နောက်ဆုံးအစည်းအခါစာမှာထောက်ပြထားတဲ့စေရာဇမှုတွေဟာစကိုင်းနဲ့ကရင်နီလိုဒေသတွေမှာတော့နေစဉ်ကြုံတွေ့နေရတာဖြစ်တယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်ဒီအကြောင်းသတင်းပြဖို့ချက်မမသိစင်အောင်တင်ပြထားပါတယ
်မြန်မာစစ်တပ်နဲ့လက်ရောက်ခံပြည်သူစစ်တပ်ဖွဲ့တွေဟာအာဏာသိမ်းပြီးနောက်ပိုင်းကစလို့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေနဲ့အရက်သားတွေနေထိုင်တဲ့နေရာတွေကိုဘုံကျဲတက်ခိုက်တာရွာလုံးကျွတ်မိရှူတာစတဲ့စစ်ရာဇဝတ်မှုတွေကိုမကြာခဏပြောင်ပြောင်တင်းတင်းကျူးလွန်နေတယ်ဆိုတဲ့ခိုင်လုံတဲ့တက်တီအထောက်ထားတွေရှိတဲ့ကြောင်းဩဂုလ၈ရက်အင်္ဂါနေ့ထုတ်ပြန်တဲ့ WIWM အစီရင်ခံစာကဖော်ပြပါတယ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေပြင်းထန်နေခဲ့တဲ့ကရင်နီဒေသအတွင်းမှာဆိုရင်စစ်ကောင်စီလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်တာကြေးရော်တွေနဲ့ဝင်ရောက်နေမြင့်ရှင်းလင်းတာလို့တိုက်ခိုက်မှုတွေအတွင်းကရင်နီပြည်သူအယောက်900နီးပါးတေဆုံးခဲ့တယ်လို့ကရင်နီလူခွင့်ရေးအဖွဲ့တီထောင်သူကိုပညာပြောပါတယ်
ပြပွဲတွေဖြစ်တယ်လူထုတွေကိုဖမ်းဆီးတပ်ဖြတ်မှုတွေကျွန်တော်တွေ့ရတယ်တော့ဦးအိမ်ကြီးကိုမြို့မီးရှို့ဟိုဖြစ်စည်းတယ်အနလူတာတိုင်းအဖြစ်အတုံးပြုတော့ပေါ့နော်ညီပါနေဆက်မှုတော့လေခြားတစ်ဖက်မှာကလည်းကျွန်တော်ဘာကိုတွတ်ထားလို့ရလဲဆိုတော့ကျွန်တော်ဒီနေ့ဒီနေ့မှာဖြစ်ပွားခဲ့တဲ့အာလူခွင့်ချုပ်ပေါင်းမှုတွေမှာကျွန်တော်တို့ဒီအခုနောက်အရင်နောက်ဆက်အချင်းဆိုရင်ကျွန်တော်တို့ဒီခဏမှုစုဆိုရင်လူရ30ကျော်ကိုအဆွေလို့ပြောအဆွေလိုက်ကျွန်တော်ဖမ်းဆီးတပ်ဖြတ်မှုတွေရှိတယ်နောက်ပြီးတော့မှ6မိုင်ဖက်မှာလူ10ခန်းကိုဖမ်းဆီးတပ်ဖြတ်မှုတွေရှိတယ်နောက်ပြီးတော့မှဒီ record မျိုးရဲ့ဒီမြို့နားလေးမှာပါအဲ့ဖက်လေးမှာရေယူဆိုတဲ့ယူမှာခုနကဦးကိုဖမ်းဆီးပြီးတော့မှသူတုတ်ပြီးတော့မှတပ်ဖြတ်ပြီးတော့ငယ်ထည့်တဲ့ဟာတွေပေါ့နော်ဒီဟာတွေကကျွန်တော်တို့အဆွေလို့ကျွန်တော်တပ်ဖြတ်မှုအပြင်ပါဝထက်တွေ့လဲဆိုတော့ခုနောက်ပိုင်းမှာပူဆိုးလာတာကဒီကြောင်းကြီးပေါ့နော်လူထုတွေရှိတဲ့စေရင်စေလူထုတွေတော်တော်များများစေရင်စေကနေကြောင်းတွေကိုအပြစ်မှတ်ထားပြီးတော့မှတက်ခိုက်လာတာရှိတယ်။အဲ့ဒီဟာကအဆိုးအဆုံးတော့ကျွန်တော်တို့လူခင်ချပမှုတိတိမဟုတ်စိတ်ရစမှုကိုအများဆုံးကျူးလွန်တဲ့ပုံစံတွေကိုကျွန်တော်တွေ့ရပါတယ်ဟုတ
်။ WIWM မြင့်အစီရင်ခံစာမှာစစ်ကောင်စီကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေထဲမှာအထင်ရှားဆုံးကတော့လူပေါင်း155ဦးထက်မနည်းသေဆုံးခဲ့တဲ့2023ခုနှစ်ဧပြီလကစကိုင်းတိုင်းထဲမှာဖြစ်ခဲ့တဲ့ဖြစ်စဉ်ဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီနှစ်ဧပြီ17ရက်နေ့ကကမ့်ဘလူးမြို့နယ်ပစီကြီးရွာကိုစစ်တပ်လေကြောင်းကနေတိုက်ခိုက်တာကြောင့်ကလေးငယ်တွေအပါအဝင်လူပေါင်း190ကျော်တိဆုံးခဲ့ရတာကိုရည်ညွှန်းပြီးစစ်တပ်ဟာအရဲသားတွေကိုမရှောင်ဘဲအင်အားအလွန်ကျွံသုံးတိုက်ခိုက်တာကြေးရွာတွေကိုမိရှို့တာရှိခဲ့တယ်လို့ဖော်ပြထားပါတယ်။2021 February ကနေ2023 July လအထိစစ်တပ်အာဏာသိမ်းထားတဲ့အချိန်နှစ်နှစ်ခွဲအတွင်းနိုင်ငံတော်လူငေါင်းနဲ့အထက်အစုလိုက်ပြုံလိုက်တပ်ဖြတ်မှုပေါင်းအကျဉ်း144ကျဉ်းရှိပြီးအရက်သား1995ဦးသေဆုံးခဲ့တယ်လို့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG လူခွင့်ဝန်ကြီးဌာနကပြီးခဲ့တဲ့ဇူလိုင်31ရက်နေ့ကထုတ်ပြန်ထားပါတယ်။ WIWM အစည်းအဝေးခန်းစာမှာဖော်ပြသလိုအရက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာရွာလုံးကျွတ်မီးရှို့တာလို့စစ်ရာဇဝတ်မှုတွေကတော့စကိုင်းတိုင်းအတွင်းနေရာတိုင်းလူလူတွေ့နိုင်တယ်လို့စကိုင်းတိုင်းရည်ဦးမြို့နယ်ကဒေသခံတဦးကပြောပါတယ
်။လူခွင့်ချုပ်ပေါ်တာတော့စကိုင်းတိုင်းလုံးအချုပ်ပေါ်ခံရတာပဲ။လူတဲ့ brain ကျင်းနဲ့မိရှို့တဲ့ကလေးတငယ်တွေပါတက်ပြတ်တယ်တကြီးရောတွေပါမဆန်မိရက်ခဲ့တယ်အဲ့ကြတော့အိုးရင်ကြီးမိရှို့တယ်ပစ္စည်းတည်းရတွေကုန်ခိုးယူတယ်အဲ့ကြတော့ဘာကြံသေးတော့ဘာမှမကြံတော့အဲ့ကြတော့စကိုင်းတိုင်းလုံးမြဝတ်တင်မြင်တွေ့နေရတာပဲကျွန်တော်ကြည့်တော့မကြည့်နေတာပြာလုံးဖြစ်နေရတယ်969လုံးပြစလုံးမှမကြံတော့ဘူးပြမတ်လက်ပြတ်တယ်နေတိုင်းစားတော့နေရတယ်ပြဟုတ်အချိန်မှတော့တော့နေရမရှိရနဲ့စားရမရှိရနဲ့ကျွန်တော်တို့ဘယ်လိုပြောမအောင်ဆိုတော့ကျွန်တော်တို့နေရမရှိဘူးပြစားရမရှိဘူးပြအဲ့ဒီတော့ကိုယ်အသက်အမှားငါချက်မရှိဘူးပြအဲ့ဒါအကြီးမားဆုံးဒုက္ခပဲ
WIWM အစီရင်ခံစာမှာပါတဲ့အထောက်အထားတွေဟာမြန်မာနိုင်ငံတွင်းစစ်ရာဇဝတ်မှုတွေနဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေတိတိတသာတိုးမြင့်လာရဲဆိုတာပြသနေသလိုအရက်သားတွေကိုကြဲကြဲပြန့်ပြန့်စနစ်တကျတိုက်ခိုက်မှုတွေကိုဖော်ပြကြောင်း WIWM အကြီးအကဲ Nicholas Comjam ကအစီရင်ခံစာထုတ်ပြန်ချိန်မှာပြောကြားခဲ့ပါတယ်ဒါပြင်ကျူးလွန်သူတဦးချင်းစီမှာတာဝန်ရှိနေပြီးတရားဥပဒေမှာအမှုဆွဲဆိုနိုင်ရင်တိဆောက်နေကြောင်းလဲမစ္စတာခွန်ဂျန်ကဆိုပါရယ်စစ်ကောင်စီဘက်ကသူတို့ဟာစစ်ကောင်စီကိုစန့်ကျင်တော်လှန်တိုက်ခိုက်တဲ့လက်နက်ကင်အဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တဲ့ဆိုတဲ့အကြောင်းပြချက်တွေကိုလက်မခံနိုင်ကြောင်းလဲသူကပြောပါရယ် WIWM အဖွဲ့ကထောက်ပြတဲ့ဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတုံ့ပြန်ချက်တရားဖို့အတွက်စစ်ကောင်စီပြောခွင့်ရကို VOA ကအချိန်ချင်းဆက်သွယ်ပေးမိမယ်ဖုန်းပြန်လဲဖြေကြားခြင်းမရှိသေးပါဘူး double i double အဖွဲ့အနေနဲ့အခုအစည်းအခမ်းစာအတွက်လူနေရာကျော်ကိုတွေ့ဆုံမိမြန်ပြီးမျက်မြင်သက်သေထွက်ဆိုချက်တွေနဲ့အဖြစ်အပျက်ဓာတ်ပုံဗီဒီယိုအသံဖိုင်ဆရဆရန်တွေတီနီယာမြေပုံအပြင်လူမှုကွန်ရက်သတင်းမှုခင်းဆိုင်ရာအထောက်ထားစတဲ့သတင်းရင်းမြစ်900ကျော်ကနေအချက်လက်တွေရယူစုဆောင်းခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။